စကိုင်းတိုင်းရွှေဘုံမြို့နယ်ရဲ့စစ်ကောင်စီတပ်တွေနဲ့တိစောထီတွေရဲ့နယ်မြေရှင်းလျရဲစစ်ကြောင်းထွက်ခွာသွားချိန်တပြေးသားကြေးရွာထဲမှာမိရှုတပ်ဖြတ်ခံထားရတဲ့အလောင်းလေးလောင်းတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းဖြတ်တန်းရရွှေဘုံတပြေးသားကြေးရွာမြရွာအပါအဝင်နေအိမ်30ကျော်မိရှုဖြတ်စည်းခံခဲ့ရပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဟိတ်သန်းစင်ပြောပြပေးပါအောင်ခင်ဗျာ
ဒီဇင်ဘာလ9ရက်နေ့ကစစ်ကောင်စီတပ်ရဲ့နေမြင့်ရှိလေးလှုပ်ခဲ့တဲ့ရွှေဘုံနယ်တပြေးသားကြေးရွာမြရွာကနေအိမ်အခု30ကျော်နဲ့မြရွာကနေအိမ်တအိမ်ကိုမီးရှို့ခံခဲ့ရတယ်လို့ပြောပါတယ်စစ်ကောင်စီတပ်တွေတပြေးသားကြေးရွာကနေပြန်ထွက်သွားတဲ့အချိန်မှာကြေးရွာအတွင်းမှာမီးရှို့တပ်ခံရတဲ့အလောင်း၄ခုကိုတွေ့ရတာဖြစ်ပြီးတော့ဘယ်သူဘယ်ဝါမှမသိသလိုဘယ်ရွာသားတွေလဲဆိုတာကိုလည်းမသိရဘူးဆိုပြီးတော့ဒေသခံတွေကပြောပါတယ်တပြေသာကြေးရွာကိုမဝင်ခင်စစ်ကောင်စီနဲ့ပြူစောတီပူပေါင်းတပ်တွေကဖမ်းဆီးခေါ်ဆောင်လာခဲ့သူတွေဖြစ်တယ်လို့လည်းပြောဆိုနေကြပါသေးတယ်
။ဒီမှာရောအိမ်တွေ300ကျော်မိရပါသွားတယ်။ပြည်သူကိုသူတို့ခေါ်လာပြီးတော့မိရသွားတယ်၄ဦးသေးတယ်စစ်ကြောင်းကပါလာတယ်ဟာ။ပြည်သူ၄ဦးလို့ပဲဒေဝါသားရဲ့လို့တော့မသိဘူးကြ
။ဒီဇင်ဘာလ9ရက်နေ့မှာစစ်ကောင်စီတပ်တွေကတပြေသာကြေးရွာအနီးတစ်ဝိုက်ကိုလက်နက်ကြီးနဲ့ရှစ်ချက်ပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီဇင်ဘာလ10ရက်နေ့မှာတော့အင်အား200ဝန်းကျင်ပါတဲ့အဲ့ဒီစစ်ကြောင်းကရွှေဘုံမြို့အခြေဆိုင်ခလာရ၄နှစ်တရင်းတွေကိုပြန်ဝင်သွားတယ်ဆိုပြီးဒေသခံတွေကပြောတာပါစစ်ကြောင်းထိုးလာတဲ့အချိန်မှာတပြေသာမြထနောင်းကွင်းကြီးရွာတွေကဒေသခံတွေစစ်ပေးရှောင်ကြရတယ်ဆိုပြီးတော့လည်းပြောပါတယ်ဒီရွာ၃ခုအပြင်အနီးကတခြားကြီးရွာတွေကပြူစောတိကြီးရွာတွေဖြစ်တာကြောင့်စစ်ပေးမရှောင်ကြရတာပါဒီ၃ရွာကစစ်ပေးရှောင်တချို့ကစစ်ကြောင်းပြန်ထွက်သွားတဲ့အချိန်မှာကြီးရွာကိုပြန်ဝင်ကြသူတွေရှိပေမဲ့လည်းအများစုကတော့အနီးဝင်းကျင်ကပြူစောတိကြီးရွာတွေရဲ့ရန်ကိုစူးရင်နာကြောင့်ရွာတွေကိုပြန်မနေကြဘူးဆိုပြီးဒေသခံတွေကပြောပါတယ်
အခုတော့ပြန်ဝင်ပြီသွားတော့ကတော့အဲဒီစစ်ကြောင်းတို့ကတော့ထွက်ပြေးနေရဝင်နေရပြန်ဝင်လာအပေါ်လုံးကမုံလုံးပေါ်ကနေရတဲ့လူတော့နေပါနေရတဲ့လူကတော့ပြန်ထွက်ပါဘာကလည်းတော့နောက်ဝင်းချောင်းနေ
ဒီနေ့မှာကြေးရွာတွေဘက်ကိုနေမြင့်ရှင်လေးစစ်ကြောင်းထိုးနေတာမရှိပေမဲ့လေရွှေဘုံမျိုးပေါ်မှာတော့စစ်ကောင်စီတပ်တွေကအင်အားအများအပြားနဲ့လုံခြုံရေးကင်းလှည့်နေတယ်လို့ပြောပါတယ
်။ဒီနေ့လေဒီစစ်ကသာနာပြီးထွက်တယ်။အင်အားပြင်းနေမျိုးထဲမှာပဲရှိနေတယ်။မျိုးထဲမှာရံမျိုးပေါင်းရပ်ွက်ထဲမှာပဲသူတို့
တပြေသာကြေးရွာဟာအင်ဂျီအခု200ဝန်းကျင်ရှိပြီးတော့ရွှေဘုံမျိုးအနောက်ဘက်တမိုင်လောက်ပဲဝေးတဲ့ရွာဖြစ်ပါတယ်။အနီးဝင်းကျင်မှာပြူစောတိအဖွဲတွေရှိတဲ့ကြီးရွာတွေနဲ့နှိကနေတာကြောင့်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအတွင်းကြီးရွာကိုဝင်ရောက်ပြီးတော့မီးရှို့တာ၃ချိန်ခန့်ရှိပြီးဆိုပြီးဒေသခံတွေကပြောပါလိမ့်စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြီးရွာတွေကိုရန်တပ်ပြီးတော့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသတော်တော်များများကဒေသခံတွေကစစ်ပေးရှောင်နေရပါလိမ့်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တဲ့ဆိုပြီးထုတ်ပြန်လေးရှိတာပါဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရေးအတွက်ကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေတာဖြစ်ပါတယ်ရှင်